ော်လီတိုင်းတောင်ကျမောခါရှူဂျီဟာတူရကီနိုင်ငံအစ္စတန်ဘူမှာရှိတဲ့ဆော်လီတိုင်းရုံးတဲကိုဝင်သွားပြီးပြီးချင်းဇေရင်းနှစ်ပြည့်အသက်ခံခဲ့ရပြီးမှသူ့ရဲ့ခန္ဓာကိုယ်ကိုအပိုင်းပိုင်းခုတ်ဖြတ်ပတ်သက်တာခံခဲ့ရတယ်လို့တူရကီအစိုးရရှိနေကပြောကြလိုက်ပါတယ်ခါရှူဂျီကိုတပ်ဖြတ်မှုနဲ့ပတ်သက်ပြီးဆော်လီအရီဂျန်မှာအဖမ်းခံရသူ18ယောက်ကိုဆွဲပြောင်းပေးဖို့အတွက်တူရကီဘက်ကဖိအားတွေပေးနေချိန်မှာပဲအစ္စတန်ဘူရှိနေချုပ်အစ်ဖရန်ဖီဒန်ဂါရဲ့ချိန်ညက်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဆော်လီအစိုးရရှိနေချုပ် short edge mojet နဲ့ဆွေးနွေးမှုတွေမှာအမှန်တရားရဖို့အတွက်ရိုးရိုးသားသားနဲ့ကြိုးစားခဲ့တဲ့ကြားကပဲခိုင်မာတဲ့ရလဒ်တွေထွက်မလာခဲ့ဘူးလို့လည်း Ifan Sidan ကပြောပါတယ်။ဆော်လီတင်းတော်ဟာကောင်စီရုံးနဲ့ဝင်သွားပြီးခဲ့တဲ့နောက်အသက်ခံရတာဟာကြိုးတင်ချင်စီမှုလို့ပြောခဲ့တဲ့တူရကီဘက်ကအခု Sidan ရဲ့ကြေညာချက်ဟာတူရကီဘက်ကပထမဦးဆုံးဖြစ်တဲ့လူသေရှင်ကြားထုတ်ပြန်ကြေညာချက်တစ်ခုဖြစ်ပါတယ်။အခုလိုအသက်ခံရတာအနည်းဆုံးအဆင့်နဲ့ဆော်လီအာနာဘန်တယောက်ယောက်ကနေအမိတ်မပေးရင်ဖြစ်လက်ကြတာကမှမဟုတ်ဘူးလို့တူရကီအာနာယပါတီပြောခွင့်ရတာဗိုလ်တဖူးနဲ့မှပြောကြားခဲ့တာပါ။တူရကီသမ္မတရေဆက်ဆေးရဲ့အာဒိုဝန်ကလည်းခါရှူဂျီရဲ့ရုပ်အလောင်းဖျောက်ဖြစ်မယ်လို့တန်မြတ်ရှိသူဒေတာဆန်ဘယ်လိုလဲဆိုတာကိုထုတ်ဖော်ပြောဆိုဖို့အတွက် Sorry Arabia ကိုထပ်တလဲလဲတောင်းဆိုနေတာပါ။